သောတာရှင်များခင်ဗျာသီရိလင်္ကာတရားလွှတ်တော်ချုပ်ကသမရရွေးကောက်ပွဲကိုဒီနေ့မှကျင်းပရမယ်လို့စီရင်ချက်ချလိုက်တဲ့အတွက်သမရခြံတိကာကုမရာတွန်ကာရဲ့နောက်တဲ့နှစ်အာနာဆက်ကင်ထားဖို့မျှော်လင့်ချက်ဟာအဆုံးသတ်သွားစေခဲ့ပါတယ်။ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးအတိုက်အခံတွေအဖို့အောင်ပွဲပဲလို့နယူးဒေလီမြို့ရှိ VOA တောင်အာရှသတင်းဌာနကနေအန်ဂျာနာပရိရှာသတင်းပေးပို့တဲ့အတိုင်းကျွန်တော်တင်ပြပါမယ်။လောလောဆယ်ဒုတိယသက်တမ်းအုပ်ချုပ်နေတဲ့သမရခြံတိကာကုမရာတွန်ကာကသူရဲ့ပထမသက်တမ်းမကုံဆုံးခင်တစ်နှစ်မှာသူကကြားဖြတ်ရွေးကောက်ပွဲလုပ်ခဲ့တာကြောင့်သူဟာနောက်တစ်နှစ်ရာထူးဆက်ဂိုင်ထားခွင့်ရှိတယ်လို့သောတကတက်ပါတယ်။ဒါပေမဲ့အတိုက်အခံ National Heritage Party ကဒီလိုသောတကတက်တာကိုထုကြည်ရမှာသမရဟာပုံမှန်6နှစ်သက်တမ်းအကုန်ဖြစ်တဲ့ဒီနှစ်မှာအာဏာစွန့်လွှတ်ရမယ်လို့ပြောပါတယ်။တောက်ကြနှစ်တရားသူကြီးအားလုံးရဲ့စီရင်ချက်မှာသီရိလင်္ကာတရားစွတ်တော်ချုပ်ကသမရရဲ့သက်တမ်းဒီဇင်ဘာလမှာကုန်ဆုံးတယ်လို့ဆုံးဖြတ်ပါတယ်။အခြေခံဥပဒေကမစ္စစ်ကုမရာတန်ကအနေနဲ့တတိယအကြိမ်ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ဖို့ခွင့်မပြုတဲ့အတွက်အခုသမရရွေးကောက်ပွဲကိုအောက်တိုဘာလဒါမှမဟုတ်နိုဝင်ဘာလမှကျင်းပရတော့မယ်ဖြစ်ပါတယ်ရွေးကောက်ပွဲကြောင့်လောလောဆယ်အနည်းစုအစိုးရအုပ်ချုပ်တဲ့နိုင်ငံမှာတည်ငြိမ်မှုရလာပေါ်ထွက်လာလိမ့်မယ်လို့ကိုလံဘိုမြို့တော်ရှိ Policy Alternative ဌာနအကြီးအကဲပိုက်ကီယာဆိုတီဆရဗန်နာမူတူကမျှော်လင့်ပါတယ်
There will be a new president, so there is the possibility of some kind of fresh start. The presidency is the office where all the executive powers are.
သမရသည်ရှိတော်မှာမို့တမျိုးတမီတော့အသည့်စတင်မဲ့အလားအလာရှိပါလိမ့်မယ်။သမရရာထူးမှအုပ်ချုပ်ရေးအာဏာတွေအားလုံးစုပုံနေတာကြောင့်တကယ်တမ်းမှာသမရသည်ဟာ6နှစ်တိုင်အနည်းဆုံးတော့နိုင်ငံရဲ့ကံကြမ္မာကိုဖန်တီးလိမ့်မယ်လို့လေ့လာရေးပုဂ္ဂိုလ်ဆရာဗန်နာမူတူကပြောကြတာဖြစ်ပါတယ်။ဝန်တာဝန်မြောက်ဖြစ်ကြတဲ့အတိုက်အခံတွေကစီရင်ချက်ကိုပြောက်အိုးများဖောက်ပြီးကျိုးဆိုးခဲ့ကြပါတယ်။ဆုံးဖြတ်ချက်ဟာအံ့ဩစရာတော့မဟုတ်ပါဘူး။တကယ်ဆိုနိုင်ငံရေးပါတီတွေကဒီလိုဖြစ်လာမှာကိုပြင်းစင်နေခဲ့နေပြီးဖြစ်ပါတယ်။ကိုလံဘိုမြို့တော်လမ်းမာတွေမှာသမရလောင်းနှစ်ဦးရဲ့ရုပ်ပုံတွေနဲ့ပါတီကြော်ညာဆိုင်းပုတ်တွေကိုကတ်ထားနေပြီးဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ်မိုဟင်ဒရာရာဂျာပက္စေကအနာယတီတိလင်္ကာဖရီးဒမ်ပါတီရဲ့သမရလောင်းဖြစ်ပြီးဝန်ကြီးချုပ်ဟောင်းရာနင်ဝီကရီမီစင်ဂေကတော့အတိုက်အခံကိုကိုးစားပြုပါလိမ့်မယ်။နှစ်20ကျော်ကြာတာမဲကြားတွင်နဲ့တိုက်ခိုက်နေတဲ့ပြည်တွင်းစစ်အဆုံးတိုက်ရာငင်းညာရေးလုပ်ငန်းစဉ်အခက်အခဲကိုတီတိလင်္ကာကကင်တွယ်နေရစဉ်ရွေးကောက်ပွဲလုပ်တော့မှဖြစ်ပါတယ်။တပုံတွေကိုအာနာပိုင်းတွေကအပြစ်ဖို့တဲ့အခုလာစောစောပိုင်းနိုင်ငံသားရေးဝင်ကြီးလုတ်ကြံခံရပြီးတဲ့နောက်ဆက်ဆံရေးဟာနှိမ့်ကျခဲ့တဲ့အတွေ့သုံးနှစ်ကြာအပြစ်အခါရစဲရေးပြက်မှာကိုလူအများကစိုးရိမ်နေကြပါတယ်။ရွေးကောက်ပွဲတွေမပြီးခင်မှာတော့ငင်းကြားရေးလုပ်ငန်းစဉ်ပြန်လဲအသက်သွင်းရေးအလားအလာများကိုခဏတော့ဘေးထက်ဟာလိမဲလို့ဒေသနိုင်ငံရေးစမ်းစစ်သူများကပြောဆိုကြပါတယ်ခင်ဗျာ